ကိုကျော်ကျော်သိန်းဒီမြန်မာပြည်ကိုသွားခဲ့တဲ့အချိန်ကမြန်မာနိုင်ငံမှာတော်တော်အရေးကြီးတဲ့ကိစ္စတွေပေါ်ပေါက်တယ်လို့ပြောရင်မှားမယ်မဟုတ်ဘူးထင်ပါတယ်တပေါင်းစုံတစ်ချက်ကအေးအေးတိုက်ခိုက်မှုဖြစ်ပြီးတော့ရခိုင်ဘက်မှာအေးအေးနဲ့တပ်မတော်နဲ့တိုက်ပွဲအချင်းမြင့်လာတာတွေ့ရတယ်အဲ့ဒီကြောင့်နဲ့ပတ်သက်ပြီးတော့ဘယ်လောက်ထိမြန်မာနိုင်ငံရေးကိုရိုက်ခတ်မှုရှိနိုင်မယ်ထင်ပါလဲလူတွေရဲ့သဘောထားရောဘယ်လိုဖြစ်လာလဲတပ်မတော်ပို့ပြီးအောက်ကိုလာရလားသူတို့မဟုတ်အေးဘယ်ကုန်များရင်းကြလားဒေသခံတွေအဲ့ဒီကိုစပြီးတော့
ဟုတ်ကဲ့ဒီအေးအေးကနေသားဆောင်ရဲကင်းစခန်းတွေကိုတိုက်တဲ့ကိစ္စကအတော်လေးရိုက်ခတ်တယ်လို့တော့တေချာပေါက်ပြောနိုင်ပါတယ်ဘာဖြစ်လို့လဲဆိုတော့အဲ့ဒီမတိုင်ခင်မှာခြားပြည်နယ်တွေမှာတခြားလူမျိုးစုတွေနဲ့ကိုင်အဖွဲ့တွေရှိတဲ့ဒေသတွေမှာတိုက်ပွဲတွေရှိနေခဲ့ပြီးရခိုင်ဘက်ကနှစ်ပေါင်းများစွာအခုလောက်ကြီးတဲ့လက်နက်ကိုင်တိုက်ပွဲတွေတိုက်ခိုက်မှုတွေမရှိခဲ့တာကြာပါပြီဆိုတော့အေအေကရခိုင်စခန်းတွေကိုတိုက်ခိုက်လိုက်တဲ့အတွေ့ရခိုင်ဘက်ကလှုပ်ခတ်သွားတာဆိုရင်ကျွန်တော်တို့ဒီကနေ့စကားပြောနေတဲ့အချိန်အထိပါပဲအဲ့ဒါနဲ့ပတ်သက်ပြီးတော့လူတို့ရဲ့အမြင်ဒေသခံတွေရဲ့အမြင်ဆိုရင်တော့နည်းနည်းလေးကွဲတယ်လို့ပြောရမှာပါကျွန်တော်တိခဲ့ရသလောက်တွေးဆုံမေးမြန်းခဲ့ရသလောက်စကားပြောခဲ့ရသလောက်ရခိုင်ဒေသဘက်ကဒေသခံတွေအနေနဲ့ကတော့ဒီလိုမျိုးရဲကင်းစခန်းတွေကိုတိုက်ခိုက်တာစစ်ဖြစ်တာလူတွေတေကြတေကြဖြစ်ရတာကိုလက်မခံဘူးဆိုရင်တောင်မှအေးအေးအဖွဲကိုအပြင်းအထန်ဆန့်ကျင်တဲ့စကားမျိုးလေးတန်မျိုးကျွန်တော်မကြားခဲ့ရပါဘူးဒါပေမဲ့ရခိုင်ပြည်မဟုတ်တဲ့တခြားဒေသတွေကပေါ့လေကျွန်တော်ရောက်တဲ့နေရာအပိုင်းကိုကျွန်တော်ပြောတာပါတခြားဒေသဆိုလို့ကျွန်တော်မြန်မာနိုင်ငံအနှံ့အပြားလေးရောက်တာတော့မဟုတ်ပါဘူးတခြားဒေသတွေမှာတော့ဒီလိုအေးအေးရဲတိုက်ခိုက်မှုနဲ့ပတ်သက်ပြီးတော့ဘဝင်မကြတဲ့ဒေသမျိုးတွေကျွန်တော်ကြားခဲ့ရတာရှိပါတယ်အဲ့ဒါအဲ့ဒီပေါ်မှာဟာလာတက်မတော်အပေါ်မှာထောက်ခံမှုပိုများလာသလားဆိုတာကတော့ကျွန်တော်တို့လက်ရှိအခြေအနေမှာတေချာပေါက်ပြောနိုင်သေးတဲ့အနေအထားမရှိဘူးလို့ပဲဆိုရမှာပ
ါတပီသူတွေရဲ့သဘောထားနောက်ကအဲ့ဒီတိုင်းသားလက်နက်ကိုင်အင်အားစုတွေအချင်းချင်းကြားမှာရောသဘောထားဘယ်လိုရိုက်ခတ်မှုရှိလာနိုင်ပါလဲအထူးသဖြင့် AA ကစပြီးတော့ပြောလိုက်တယ်လို့ဆိုရမှာပဲဒါ Federal ပြည်ထောင်စုမဟုတ်ဘူး Confederate ဖြစ်စေချင်တယ်ပိုပြီးရော့ရဲတဲ့ပြည်ထောင်စုဘိုးချုပ်ကိုင်မှုပိုမိုရော့ရဲတဲ့ပြည်ထောင်စုသဘောမျိုးလုံမယ်လို့ပြောလာတယ်တကယ်တော့ဝါကိုပေးထားတဲ့ပုံစံလို့ပေါ့လေသူတေဝင်တာမဟုတ်ဝထားတဲ့ပုံစံဖြစ်တယ်အဲ့လိုပြောလာရင်ပသက်ပြီးတော့တိုင်းရင်းသားအင်အားစုတချို့ကတော့ဒါကိုဆန့်ကျင်မိမပြောဘူးအဲ့ဒီအတိုင်းလိုက်ပြီးတော့ပြောကျင်တဲ့တိုင်းရင်းသားအင်အားစုတချို့လည်းကြားရပါတယ်ကျွန်တော
်
ကိုကျော်ကျော်သိန်းတွေ့ကြုံရှိခဲ့ရတဲ့ကိစ္စလည်းပြောပါဦးဒါဟ
ုတ်ကဲ့ခင်ဗျကျွန်တော်စစ်တွေရောက်တုန်းကထိပ်တန်းရခိုင်နိုင်ငံကြီးခေါင်းဆောင်တဦးလို့ဆိုရမယ့်ပုဂ္ဂိုလ်ကြီးနဲ့ကျွန်တော်စကားပြောခွင့်ရခဲ့ပါတယ်မှတ်တမ်းတင်အတန်ကူးယူခြင်းမဟုတ်ဘဲနဲ့ off the record ပေါ်လေစကားပြောခွင့်ရခဲ့ပါတယ်စကားပြောအဲ့လိုစကားပြောခွင့်ရရတဲ့အတွက်လည်းပဲအမြင်သဘောထားတွေကိုတော်တော်လေးပွန့်ပွန့်လင်းလင်းကြားခဲ့ရပါတယ်ကျွန်တော်အဲ့ဒီပုဂ္ဂိုလ်ကြီးကဘာပြောသလဲဆိုတော့နိုင်ငံရေးမှာတောင်းကျင်တယ်လို့တောင်းလို့ရတာပဲတဲ့ဒါကအမြင့်ဆုံးပြောတာပဲတဲ့ဒီအတိုင်းဟလာဖြစ်လိမ့်မယ်လို့ဖြစ်ကိုဖြစ်ရမယ်လို့ပြောတာမှမဟုတ်ဘဲတဲ့အမြင့်ဆုံးတောင်းတာပါမမှားဘူးတဲ့နိုင်ငံရေးမှာဒီလိုပဲတောင်းပါပဲတဲ့ဒီလိုပဲပြောပါပဲတဲ့ဆိုတော့သူရဲ့ပြောပုံဆိုပုံကနေပြီးတော့ရေဖန်တမန်တည်ရတာကတကယ်တော့ဒီ confederate ဆိုတဲ့တောင်းဆိုချက်ပေါ့လေဒီ confederate ကြောင်းလုံးမယ်ဆိုတဲ့ပြောပုံမှာအများစုကတေချာပေါက်ကြီးသဘောတူလှတဲ့အနေအထားမျိုးတော့မဟုတ်ပါဘူးသို့တော့ AA ဖွဲ့ဘက်ကဒီလောက်ထိတင်ထားတာပေါ့လေအမြင်ဆုံးထိတင်ထားပြီးတော့ပြောတာကတော့ဒါနိုင်ငံရေးမှာနိုင်ငံရေးအကွက်အရာရွှေ့ပြီးလုတ်တယ်ဆိုတဲ့သုံးသပ်ချက်မျိုးကျွန်တော်ကြားခဲ့ရပါ
ဟုတ်တယ်ကြွေကြော်သံဟာရိဖန်းချက်ပတ်နိုင်မဟုတ်ဘူးဆိုတော့
အဲ့လိုအနေထားပါပဲဟုတ်ကဲ
့ဆိုတော့ကျန်တဲ့တိုင်းရင်းသားဖွဲ့စည်းတွေရဲ့သဘောထားတော့အေးရဲ့တိုက်ခိုက်မှုအေးရဲ့တောင်းဆိုမှုတွေနဲ့ပတ်သက်ပြီးတော့
အေးရဲ့တိုက်ခိုက်မှုနဲ့ပတ်သက်ပြီးတော့ကျန်တဲ့လက်နက်ကိုင်ဖွဲ့စည်းတွေဘက်ကတရားဝင်ထုတ်ပြောကြတာတွေသို့မဟုတ်ကျွန်တော်တို့ဟိုဆက်သွယ်မိမြင့်ချက်တွေမှာ off the record ပြောတာမျိုးတွေအရာပေါ့လေဆိုတော့အများစုကအပြင်းထန်ပြစ်တင်ဆုံးချတာမျိုးကျွန်တော်တို့မတွေ့ရပါဘူးတမတော်ဘက်ကနေပြီးတော့ဟာလာအေးအေးကိုပြန်ပြီးတော့နေနေဖို့အတွက်ဟာလာစူးစမ်းတဲ့အခါမျိုးမှာလုပ်တဲ့အခါမျိုးမှာဒီဟာကိုတွေ့ဆုံဆွေးနွေးပြီးတော့အေးချမ်းချမ်းအဖြေရှာဖို့ဆိုပြီးတော့ပြောတာမျိုးတွေကျွန်တော်တို့တွေ့ရပါတယ်ဆိုတဲ့အခါကျတော့လူမျိုးစုလက်နက်ကင်အဖွဲ့တွေဆိုတာကတော့တစ်ဖက်နဲ့တစ်ဖက်ဂျိုင်းပင်အားပေးပြီးတော့ဟိုတွားရမယ်ဆိုတဲ့အခြေခံသဘောထားရှိကြပုံရပါတယ်အဲ့တော့အေးကနေပြီးတော့တိုက်ခိုက်လာတဲ့အပေါ်မှာဒါကတော့ပြဿနာကိုပိုဆိုးသွားစေမယ်ဒီလိုတော့မလုပ်ကြနဲ့ဆိုတော့ဟန့်တာမျိုးတွေကျွန်တော်တို့မကြားရပါဘူးတိုက်ပွဲတွေပိုပြီးတော့ပြင်းထန်လာတဲ့အပေါ်မှာတော့နှစ်ဖက်တွေ့ဆုံပြီးတော့စကားပြောကြပါဆိုပြီးတော့တိုက်တွန်းတာမျိုးတွေတော့ကျွန်တော်တို့တွေ့ရပါတယ
်နောက်တစ်ခုကအေးကိုနှင်းနှင်းရနေရာမှာရဟရင်တုံးပြီးတော့လေဒတ်အင်အားတုံးပြီးတော့ သင်းနေဖို့ဒေါန်ဆန်းစုကြည်ကိုယ်တိုင်က
တမနာက
ပေးတယ်ဆိုပြီးတော့ပြောတာဟာတင်တို့ကတော့ဒီမှာတစင်းစကားကြတာအတွင်းစကားများကြားမိပါလားတကယ်များဟုတ်လေသလားသူတို့မဟုတ်သူ့ကိုအဆုံးပြုသလားဘယ်လိုသုံးသပ်ကြပါလဲ
အဲ့ဒါကအတော်လေးတော့အခြေတင်ဖြစ်ဖွယ်ရရှိတယ်လို့ဆိုရမှာပါဆိုတော့တမတော်ဘက်ကအဲ့လိုပြောပြီးနောက်ပိုင်းမှာကျွန်တော်တို့သိတဲ့အတိုင်းပဲဒီနိုင်ငံတော်တိုင်းနိုင်ငံယုံဝန်ကြီးဌာနညွှန်ကြားမှုချုပ်ကနေပြီးတော့ဒီပြောဆိုဆွေးနွေးမှုဟာကောင်းဆောင်တွေအကြပြောဆိုဆွေးနွေးမှုဖြစ်တဲ့အတွက်ဒါကိုထုတ်ပြောလို့မရပါဘူးဆိုပြီးတော့ပြောပါတယ်ဒါပေမဲ့ဟလာအဲ့ဒီလိုတကယ်ပဲခွင့်ပေးသလားမပေးဘူးလားဆိုတော့ကိုတရားဝင်ညင်းဆိုသွားတာမျိုးမရှိပါဘူးတမတော်ဘက်ကလည်းဒါလူသိရှင်ကြားဒီလိုလူအရင်သုံးပါဆိုပြီးခွင့်ပြုတယ်ဆိုတာလူသိရှင်ကြားပြောတာပဲလေလူသိရှင်ကြားပြောတာပဲဆိုတော့ဟလာကျွန်တော်တို့ကကြိုးကြောင်းစီလျော်စွာစဉ်းစားကြည့်မယ်ဆိုရင်တကယ်တမ်းဟလာတမတော်ဦးဝင်းမြင့်ကပဲဖြစ်ဖြစ်ဒေါက်ဆန်းစုကြည်ကပဲဖြစ်ဖြစ်ဒါမှသူတို့အားလုံးကပဲဖြစ်ဖြစ်လူလူလားလားသဘောတူကြတယ်ကဲလူအရင်တော့ရဟန်းရှင်ကိုသုံးပါလို့မပြောဘဲနဲ့တော့တမတော်ကလူသိရှင်ကြားကြီးပြောင်းကြီးပြောပါမလားလို့တော့စဉ်းစားเสียရှိပါတယ်အဲတစ်ဖက်ကလည်းပဲဒါနဲ့ပတ်သက်ပြီးတော့မဟုတ်ပါဘူးလို့ပြန်ပြီးတော့ညင်းတာတစုံတစကျွန်တော်တို့ဟိုနောက်ကမှလည်းမကြားရပါဘူးလူသိရှင်ကြားလည်းကျွန်တော်တို့မကြားခဲ့ရပါဘူ
းအခုဒီချိန်ကအမျိုးသားဒီမိုကရေစီအဖွဲ့ချုပ်အာဏာရလာပြီးကြတဲ့ကထိတ်တန့်ဦးစားပေးလုပ်ငန်းတစ်ခုဖြစ်တဲ့တိုင်းရင်းသားပြည်နာပြည်လဲရေးပေါ့ဗျာပြည်တွင်းငြိမ်းချမ်းရေးအတွက်ဆိုတော့အဲ့ဒီအတွက်ကြိုးစားနေတဲ့အချိန်မှာဒီလိုပြောအဆိုတွေဒီလိုတိုက်ခိုက်မှုတွေဖြစ်လာတော့အဲ့ဒီကိစ္စကိုတော့တိုက်ခိုက်မယ်လို့ထင်ပါတယ်ဆိုတော့အဲ့ဒီခါရဲ့အလားအလာရော
ဒီအေအေနဲ့ဖြစ်တဲ့တိုက်ပွဲတွေဟလာတခြားဒီလူမျိုးစုလက်နက်ကိုင်အရေးနဲ့ပတ်သက်ပြီးတော့ငင်းချိုင်းရေးနဲ့ပတ်သက်ပြီးတော့ကျွန်တော်တို့ပြည်ခရဲ့ဆေးနဲ့ပတ်သက်ပြီးတော့ပြောတဲ့ဟာတွေသဘောထားတွေအားလုံးကိုခြုံကြည့်လိုက်မယ်ဆိုရင်တော့ဟလာအခြေအနေတစ်စုံလုံးဒီအခုကြွေးကြော်နေတဲ့ပြောနေတဲ့ဒိုင်းနာစီလုံးညညရေးကိုဥတီတဲ့စစ်မှန်တဲ့အလားအလာမျိုးတော့မဟုတ်ဘူးဟိုအခက်အခဲအများကြီးဖြစ်လာစေတယ်နောက်ပြန်ဆွဲတာတွေအများကြီးဖြစ်လာစေနိုင်တယ်ဟလာဒိုင်းနာစီလုံးညညရေးလို့ပြောနေတဲ့ကိစ္စကတိတ်မကြခင်အချိန်အတွင်းမှာရမယ်ဆိုတဲ့အလားအလာမျိုးကတော့အတော်နဲတယ်လို့ပဲပြောရအောင
်ဒိုင်းနာစီလုံးညညရေးမရတယ်လို့အပြိုးသားဒီမိုကရေစီအဖွဲ့ချုပ်ပေါ်မှာပြည်သူလူထုထောက်ခံမှုအထူးသဖြင့်တိုင်းရင်းသားဒေသတွေမှာတော့အစကတည်းကစိတ်အားမကောင်းလှဘူးလို့ပြောမှာပေါ့လေတချို့နေရာမှာဆိုတော့သူတို့နဲ့ရှုံနေဗာညာအေးနေနေဆိုတော့ဒီလိုဖြစ်ရက်တွေဖြစ်ပြီးတော့နောက်လာမယ့်ရွေးကောက်ပွဲအတွက်ကောအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရဲ့နိုင်ငံရေးအင်အားဘယ်လိုဖြစ်လာနိုင်မှာလဲကျွန်တော်နောက်တစ်ခုဒီခါနဲ့ဆက်ဆက်ပြီးတပေါင်းနဲ့ပြောဆိုချင်တာကပါတီစစ်တွေပေါ်လာတဲ့ပြည်စုပါတီတို့ဘာလို့စသဖြင့်ပေါ်လဲအဲ့ဒီပါတီတွေပေါ်လာတာဟာလည်းပဲအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကိုမချိုးနှိမ်နိုင်ရင်တောင်မှအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရဲ့မဲကိုခွဲယူသွားနိုင်တဲ့အင်အားစုတွေဖြစ်တယ်လို့တချို့ကသုံးသပ်ရေးသားတာတွေ့ရပါတယ်ကိုကျော်ကျော်သိန်းကဘယ်လိုတွေ့ခဲ့ပါလဲအဲ့ဒါလား
တိုင်းသားဒေသတွေမှာလာမယ့်2020ရွေးကောက်ပွဲ NLD ရဲ့လလနဲ့ပတ်သက်လို့တော့ဟလာကျွန်တော်အလွတ်သဘောပြောဆိုခဲ့သမျှကျွန်တော်တရားဝင်တွေ့ဆုံမိမြန်ခဲ့သမျှအဲ့ဒီလူတွေအားလုံးရဲ့အမြင်ကတော့95 96 98ရာခိုင်နှုန်းလောက်ထပ်တူကြတယ်ပြောရမှာပါဒီတစ်ချိန်ရွေးကောက်ပွဲမှာတော့တိုင်းသားဒေသတွေမှာလူသားဒီမိုကရေစီအဖွဲ့ချုပ်အနေနဲ့အရင်2015ရွေးကောက်ပွဲလောက်လာလာကောင်းလာမှာမဟုတ်ဘူးလို့တထထဲသုံးသပ်ကြပါလေဘလောက်အထိကျွန်တော်တို့အလားအလာမကောင်းဘူးလေဘလောက်အထိစိုးသွားနိုင်တယ်လဲဆိုတာကတော့အခုကြာမဲ့တစ်နှစ်ကာလအတွင်းမှာ NLD ဘက်ကဘလောက်အထိလှုပ်ရှားလာအောင်မလဲအပြောင်းလဲတွေလှုပ်လာအောင်မလဲဆိုတဲ့အခြေအနေပေါ်မူတည်ပါလိမ့်မယ်နောက်တစ်ခါဒီပါတီသစ်တွေပေါ်လာတဲ့ကိစ္စပါတီသစ်တွေပေါ်လာတဲ့ပတ်သက်ပြီးတော့လည်းကျွန်တော်မေးမြန်းတဲ့အခါမှာကျွန်တော်အဲ့ဒီမေးခွန်းကိုမေးပါတယ်သူတို့ကတော့ဒါအဖွဲ့အစည်းပေါင်းစုပါတီပေါင်းစုလှုပ်ရှားကြတာဒီမိုကရေစီရဲ့သဘောတော်ကဖြစ်တယ်လို့ပြောပေမဲ့အ ਨੇ နဲ့အများဆိုသူတို့တော့ကွဲမှာပါပဲသူတို့က NLD တွေကဘလောက်အထိထိခိုက်စေမလဲဆိုတာကကျွန်တော်ခုနပြောသလိုပါပဲကျန်တဲ့တနှစ်တာကလောက်ကာလအတွင်းမှာ NLD အနေနဲ့ဘလောက်အထိရွေ့လာအောင်မလဲဘလောက်အထိသူတို့ဘက်ကလှုပ်ရှားလာအောင်မလဲဆိုတဲ့ပုံမှာအများကြီးမူတည်လိမ့်မယ်လို့ကျွန်တော်ကိုယ်တိုင်အနေနဲ့တော့အဲ့လိုသုံးသပ်ပါတယ်
။နောက်တစ်ခုကအမျိုးသားဒီမိုကရေစီအဖွဲ့ချုပ်အစိုးရကအဓိကတိုင်းသားဒေသတွေမှာမလိုက်လျောနိုင်တဲ့အခြေဥပမာရခိုင်ဒေသခံပါတီကမဲအပြတ်သက်နိုင်ရတာနဲ့ဝန်ကြီးချုပ်ကိုအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကသူတို့လူကိုခံလိုက်တယ်။တိုင်းသားဒေသတွေထောက်ခံမဲအတွက်တိုင်းသားပါတီမဲနိုင်ရင်တိုင်းသားတွေသားမှာတိုင်းသားပါတီကဝန်ကြီးချုပ်ကိုခန့်ခွင်းပြုမယ်ဆိုတဲ့ကိစ္စဟာတိုင်းသားတွေလူချင်းရတဲ့ကိစ္စဖြစ်မှာထင်တယ်။အဲ့ဒီကိစ္စနဲ့ပတ်သက်ပြီးတော့ကာချုပ်က
ဟုတ်ကဲ့
အဲ့ဒီကိစ္စနဲ့ပတ်သက်ပြီးတော့တလောစတင်းစာထဲမှာဟုတ်တယ်အဲ့ဒါနဲ့ပတ်သက်လို့ပြောပေးမယ်ဆိုတဲ့လေသံလေးနည်းနည်းလေးမသိမသာပြစ်သွားတာတွေ့ရတယ်။ဘယ်လောက်ရိုက်ခတ်မယ်ထင်လဲ
။အဲ့ဒီဟာကအခုဆိုရင်အဲ့ဒီပုံမှန်ကိုပြင်ဖို့အတွက်ဆိုပြီးတော့အခုစပြီးတော့တွန်းနေကြပါပြီ။ဒီခံပြိုးအပါဝင်ဂျန်နက်ပါတီတွေကထောက်ခံတာတွေရှိလာပါတယ်။တခြားလူမျိုးစုလက်နက်ကိုင်ဖွဲ့တွေကလည်းပဲထောက်ခံတာတွေရှိလာပါတယ်ဒီအပေါ်မှာ။ဆိုတော့အဲ့ဒီကိစ္စကတော့ဖြစ်လာနိုင်ကြီးအတော်လေးများတယ်လို့ကျွန်တော်တယောက်တည်းအနေနဲ့ကျွန်တော်မြင်မိတယ်။နောက်တစ်ခုကဒါကလည်းပဲဒီဒိုင်းနာဒေတာတွေမှာထောက်ခံမှုဆက်ပြီးတော့ ရနေခြင်းသေးတယ်ဆိုရင်ရှေ့လျှောက်သွားရအောင်မယ်မြန်မာနိုင်ငံပြည်ပြင်ပြောင်းလဲရေးတိုင်းပြည်ပြန်လည်တည်ဆောက်ရေးတွေအားကောင်းမောင်းတန်ဆက်လုပ်သွားနိုင်ဖို့အတွက်ဆိုရင် NLD အနေနဲ့အလွယ်ဆုံးနဲ့အလိုက်ရောတင်ဆုံးကိစ္စတစ်ခုပါပဲအဖြစ်လဲအဖြစ်တင်ဆုံးကိစ္စတစ်ခုပါပဲဆိုတော့အဲ့ဒီကိစ္စကတော့အခြေခံဥပဒေပြင်ဆင်ရေးမှလည်းပဲဒီဟာနဲ့ဆိုင်တဲ့ပုံမှန်ပြင်ဆင်ရေးမှလည်းပဲဖြစ်လာနိုင်ခြင်းရှိပါတယ် NLD အနေနဲ့လည်းပဲဒီဟာပုံမှန်လက်လျောနိုင်ခြင်းရှိရဲလို့ကျွန်တော်အဲ့လိုမျိုးသဘောရပါတယ်